နိုင်ငံတော်လွှတ်ဝတ်ချက်ဥပဒေနဲ့ဖမ်းဆီးခံထားရတဲ့ Riders သတင်းဌာနကသတင်းတောက်တွေကသူတို့အနေနဲ့သတင်းသမားကျင့်ဝတ်ကိုဖောက်ဖျက်ခဲ့တာမရှိဘူးလို့ပြောပါတယ်သူတို့ဖမ်းဆီးခံထားရတာနှစ်ပတ်အကြာဒီဘဒူးနေ့မှာတရားရုံးထုတ်ဆင်မှာတော့သတင်းတောက်တွေကခုလိုပြောသွားခဲ့တာပါသူတို့ရဲ့အမှုအတွက်အခုလာမဲနဲ့ဇန်နဝါရီလ10ရက်နေ့မှာရုံးချိန်ထက်မှန်ဆင့်ခေါ်ထားပါတယ်ဒီအကြောင်းပြေဆုံးကိုကိုရိုင်းသွားရောက်ခဲ့တဲ့ VOA သတင်းတောက်မမ်မီခါကသတင်းပေးပို့ထားပါတယ်ရှင်
ဖန်စီခံထားရတဲ့ writer သတင်းတော်နှစ်ဦးကိုဒီကနေ့ဒီဇင်ဘာ28ရက်နေ့ကမင်္ဂလာတော်မြို့နယ်တရားရုံးမှာပထမဆုံးအကြိမ်ရုံးထုတ်ပြီးနောက်ထပ်ရမန်ယူခဲ့တာဖြစ်ပါတယ်။ဖန်စီထိန်းသိမ်းခံရတဲ့ဒီဇင်ဘာ12ရက်နေ့ကတည်းကမိသားစုတွေနဲ့ကရှေ့နေတွေနဲ့ပါတွေ့ခွင့်မရခဲ့တာဒီကနေ့မှပြန်လည်တွေ့ဆုံနိုင်ခဲ့တာဖြစ်ပါတယ်။နိုင်ငံတော်လွှတ်ဝတ်ချက်ဥပဒေနဲ့ဖန်စီထိန်းသိမ်းခံထားရတဲ့သတင်းတော်တွေကတော့သူတို့ဟာသတင်းသမားတယောက်လှုပ်ရှားရှိတာကိုလှုပ်ဆောင်တာဖြစ်တယ်လို့ပြောကြားခဲ့ပါတယ်။သူတို့စတင်ဖန်စီခံခဲ့ရတဲ့ဒီဇင်ဘာ12ရက်နေ့ကလေးကအင်းစိန် CID အထူးစုံစမ်းစစ်ဆေးရေးဦးစီးဌာနမှထိန်းသိမ်းထားပြီးစစ်ဆေးမှုတွေလုပ်ခဲ့တယ်လို့ဖန်စီခံသတင်းတောက်တွေကတရားရုံးရှေ့မှာစောင့်ဆိုင်နေတဲ့သတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။တရားရုံးထဲမှာယမန်ယူနေချိန်ဖန်စီခံထားရတဲ့ကိုကျော်စိုးဦးကတော့နှိပ်စက်ခံရတာမရှိပေမဲ့အခုလိုဖန်စီခံရတဲ့အဖြစ်ကိုနားလည်နိုင်ခြင်းမရှိသလိုဖန်စီခံရတဲ့အခြေအနေမှာကြောက်စရာကောင်းတဲ့အခြေအနေတစ်ခုဖြစ်တယ်လို့ VOA ကပြောဆိုခဲ့ပါတယ်။ဒီကနေ့ရုံးထုတ်ချိန်မှာသတင်းတောက်တွေနဲ့အတူနိုင်ငံတော်လွှတ်ဝတ်ချက်များအဥပဒေနဲ့တရားစွဲခံရတဲ့ရဲဝင်တန်းနှစ်ဦးကိုရုံးထုတ်ခေါ်ဆောင်လာခြင်းမရှိသလိုသူတို့ကိုအမှန်တကယ်ချုပ်ထားခြင်းထိန်းသိမ်းထားခြင်းရှိမရှိကိုလည်းမသိခဲ့ရပါဘူး။အမှုတွေတည်းတည်းဖြစ်ပေမဲ့ရဲစည်းကမ်းဥပဒေနဲ့အညီအရေးယူနိုင်တာမို့ထောက်ပြတာမရှိဘဲအရေးယူတာလည်းဖြစ်နိုင်တယ်လို့သတင်းတော်နှစ်ဦးရဲ့အကျိုးဆောင်ရှေ့နေဦးတန်းစောအောင်ကပြောပါတယ
်။ကြားရတာကရဲနေုံနဲ့ပတ်သက်ပြီးသူကမှသတင်းထုတ်ပြန်လာလို့ပထမဆုံးဖြစ်ပြီးတော့နောက်တည့်ရက်သတင်းသမားပါတဲ့အခါပဲဝလုံးတို့ကမှုအောင်လို့လည်းတော့ရဲတပ်ဖွဲ့ဝင်တော့မရောက်ဘူး။လည်းရေးပါတယ်ဆိုပြီးတော့အဲဒါမှကြီးတဲ့ကျဲဒီကရတပ်ပေါ်စီကံတင်းနေမှုတွေကရေးယူလာလဲဖြစ်နိုင်တယ်။ဒါပေမဲ့ပုံလင်းမြင်တာတော့ဘယ်လိုကျွန်တော်ရေးနေရုပ်ကိုလည်းဘယ်လိုဘယ်လိုရေးယူထားပါလဲဆိုတော့ဒါသင်ကြားရေးကဖြတ်ပြရမယ်ဖြစ်တော့
သတင်းနောက်နှစ်ယောက်ကိုဒီကနေ့ပထမဆုံးရုံးထုတ်တာဟာထပ်မံယမန်ယူလာတာဖြစ်ပြီးလာမယ့်နှစ်ဇန်နဝါရီ10ရက်မှသာထပ်မံရုံးထုတ်သွားမှာဖြစ်ပါတယ်။ဒီကနေ့တရားရုံးမှာယမန်ယူပြီးသွားတဲ့အခါအင်းစိန်အကျဉ်းဆောင်ကိုပို့ဆောင်ထိန်းသိမ်းမှာဖြစ်တယ်လို့လည်းရှေ့နေကပြောပါရယ်။နောက်ရုံးချင်းတွေကိုတော့အင်းစိန်အနောက်ပိုင်းခရိုင်တရားရုံးမှာဆက်လက်စစ်ဆေးသွားမှာဖြစ်ပြီးလက်ရှိမှာတော့အခုလိုတရားရုံးယမန်ယူချိန်မှသာတွေ့ရတာမို့အခုအချိန်ထိအမှုတွေအသေးစိတ်ကိုဖတ်ရှုနိုင်ခြင်းမရှိသေးသလိုဖမ်းဆီးခံသတင်းတောက်တွေရဲ့အခြေအနေအသေးစိတ်ကိုလည်းပြောဆိုနိုင်ခြင်းမရှိသေးဘူးလို့ရှေ့နေကပြောပါရယ်။ရဲတော်ဝင်ရှိသူတွေနဲ့ညသာစာရင်တွေ့ဆုံမှုဖိတ်ကြားခံရပြီးနောက်ချိတ်ဆိုထားတဲ့ညမှာပဲသတင်းတောက်နှစ်ယောက်ဖမ်းဆီးခံလိုက်ရပြီးမြန်မာနိုင်ငံအစိုးရလွှတ်ဝတ်ချက်အဥပဒေနဲ့ပုံမှန်တက်ခံရတာဟာအကွက်စင်နာများလားဆိုတဲ့တွက်ဆမှုတွေလည်းကြဲကြဲလောင်လောင်ထွက်ပေါ်နေပါတယ်။သတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုဖမ်းဆီးပြီးစစ်ဆေးခဲ့တာသတင်းနှစ်ပတ်ကျော်လာပြီဖြစ်ပေမဲ့အစိုးရဘက်ကစွပ်စွဲထားသလိုဥပဒေပုံမှန်နဲ့ညှိစွန်းတယ်ဆိုတဲ့မသိငါစရာရလဒ်တွေတကယ်ပဲတွေ့ရှိသလားဆိုတာကိုလည်းအစိုးရဘက်ကထုတ်ဖော်ပြောဆိုထားခြင်းလည်းမရှိသေးပါဘူး။သတင်းမီဒီယာသမားတွေကိုနိုင်ငံတော်လွှတ်ဝတ်ချက်များအဥပဒေနဲ့တရားစွဲဆိုတာဟာအမြင့်ဆုံးတရားစွဲဆိုမှုဖြစ်ပြီးဒီဥပဒေနဲ့ဘလို့ကြောင့်စွဲရတယ်လဲဆိုတာကိုခုချိန်ထိအစိုးရဘက်ကရှင်းပြတာလည်းမရှိသေးပါဘူး။အခုလိုတရားဆွဲဆိုတဲ့အပေါ်ဥပဒေသမားတဦးဖြစ်တဲ့ဦးတန်းစောအောင်ကတော့လက်မခံနိုင်တာကြောင့်အကောင်းဆုံးခုခံခြေပတ်သွားမယ်လို့ပြောဆိုလိုက်ပါတယ်
။ဥပဒေမဆွဲသင့်ပါဘူး။အဓိကတော့ဒီဟာသတင်းသမားသတင်းချက်လောက်ကိုကောက်ခံတယ်။ကောက်ခံပြီးတော့သတင်းရေးဖို့လှုပ်ဆောင်ရင်းနဲ့ဒီချက်လက်တွေမိွားတယ်ဟုတ်လား။မိွားတဲ့ချိန်မှာသူတို့အနေနဲ့လည်းဒါကိုဟိုနိုင်ငံတော်ဒီအကျိုးကျေးဇူးသက်သာပေါက်ပြတ်မယ်လို့လည်းကျွန်တော်မထင်ဘူး။အဲ့လိုမျိုးသတင်းကိစ္စဖန်ဆောင်ရင်းနဲ့သတင်းမီဒီယာချုပ်နိုင်ငံဖန်ဆောင်ရင်းနဲ့ဒီလိုမျိုးပုံမှန်နဲ့သတွဲခံရတာကဒါကသတင်းသမားတွေအတွက်ရန်နစ်နာပါတယ်။ဒီလိုဆိုလည်းဒီပိုင်ခွင့်လည်းအဆုံးရှုံးပါတယ
်။ရုံးထုတ်လာတဲ့သတင်းတောက်တွေကို7မိနစ်လောက်သာတွေ့မြင်ခွင့်ရခဲ့ပြီးသူတို့ရဲ့ကျမ်းမာရေးနဲ့ဖန်စည်းခံရချိန်မှာအစိုးရထုတ်ပြန်တယ်လို့နိုင်ငံတော်လုံခြုံရေးစာရွက်စာတမ်းတွေသူတို့လက်ဝယ်ရှိခဲ့ခြင်းရှိမရှိဆိုတာကိုသတင်းတောက်တွေမေးမြန်းခွင့်သိရှိခွင့်မရခဲ့ပါဘူးရှင်
။မမေခါသတင်းပေးပို့ထားတာပါ။